မင်းခင်ပြည်အောင်စုမှာသမ္မတတူကိုရွေးချယ်နိုင်ခဲ့တဲ့အတွက်ချီးကျူးတဲ့အကြောင်းနဲ့ရွေးချယ်ခံသမ္မတဒေါ်နယ်ထရမ့်ဦးဆောင်တဲ့အစိုးရနဲ့မြန်မာနိုင်ငံတို့ကြားရင်းနှီးတဲ့ဆက်ဆံရေးတွေရရှိဖို့မျှော်လင့်တဲ့အကြောင်းကိုမြန်မာသမ္မတရုံးကပြောကြားလိုက်ပါတယ်အခြေတင်ဖြစ်စရာတွေကြုံခဲ့ရတဲ့ရွေးကောက်ပွဲရတဲ့ကြောင့်ပါဝင်နိုင်ငံတကာဆက်ဆံရေးတွေမှာပါတယောင်မှုရှိမယ်လို့မျှော်လင့်နေပေမဲ့လည်းမြန်မာနိုင်ငံရဲ့ဆက်ဆံရေးမှာကြီးကြီးမားမားပြောင်းလဲနိုင်မှာမဟုတ်ဘူးလို့မြင်သူတွေလည်းရှိကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့အမေရိကန်ပြည်ထောင်စုရဲ့သမ္မတရွေးကောက်ပွဲရဲ့နောက်ဆုံးမဲရွေတွက်မှုတွေပြီးဆုံးချိန်မှာ Republican Party ကသမ္မတအလောင်း Donald Trump အနိုင်ရလိုက်တဲ့အတွက်မဲဆွယ်ပွဲဂရိတွေအတိုင်းတန်းပြီကိုဥဆောင်မှုပေးနိုင်ဖို့နဲ့မြန်မာနိုင်ငံနဲ့ဆက်လက်ပြီးရင်းရင်းနှီးနှီးဆက်ဆံဖို့မျှော်လင့်ကြောင်းမြန်မာသမ္မတရုံးကပြောပါတယ်။ American ပြည်ထောင်စုရဲ့45ဆမြောက်သမ္မတအဖြစ် American ပြည်သူတွေရဲ့ရွေးချယ်မှုကိုလည်းကြိုဆိုကြောင်းသမ္မတရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးစော်ထေးကပြောဆိုပါတယ်
။ဒီလိုရွေးကောက်ပွဲအောင်နိုင်တယ်ပေါ့နော်။အောင်နိုင်တဲ့အတွက်ကျွန်တော်တို့ကဂုဏ်ယူဝမ်းကြောက်တယ်။ဒီလိုလေ congratulation ပါကြောပါလေနောက်တစ်ချက်ကတော့သူ့ရဲ့စောင့်တော့တိုင်းပေါ့နော်အမေရိကန်ကိုတက်တဆန်ပေါ့နော်ကြီးညာအောင်လုပ်နိုင်ဖို့အဲ့ဒါကိုလည်းမျှော်လင့်နေအလားတူပဲကျွန်တော်တို့အမေရိကန်မြန်မာနဲ့နိုင်ငံကြားသူအောင်ဆောင်မှုတွေချစ်တည်ရင်းမှုတွေဒီဒေါ်နယ်ထရမ့်ရဲ့အင်ဂျီရောသတ်တမ်းတွေမှာပုံပုံမြင့်တင်လာဖို့ကျွန်တော်တို့ကတော့မျှော်လင့်ပါတယ
်ဂုံယူဝမ်းမြောက်ကြောင်းတရားဝင်သွင်းလွှာကိုတော့နိုင်ငံခြားရေးဝန်ကြီးဌာနကပေးပို့ဖို့ရှိကြောင်းလည်းဦးစော်ချေကပြောပါတယ်လက်ရှိသမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ဟာသူ့ရဲ့ပြိုင်ဘက်ဒီမိုကရက်တစ်ပါတီကသမ္မတလောင်းဟယ်လာရီကလင်တန်ကိုအကြိမ်နဲ့ရှင်ပြန်ပြီးအနိုင်ရလိုက်တာလည်းဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီသမ္မတလောင်းဟယ်လာရီကလင်တန်ဟာမြန်မာနိုင်ငံကိုလာရောက်ခဲ့ဘူးသလိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်နဲ့လည်းရင်းနှီးတဲ့ဆက်ဆံမှုတွေရှိခဲ့သူဖြစ်ပါတယ်။နိုင်ငံရေးလေးလာတုံ့သက်သူစာရေးဆရာဦးကျော်ဝင်းကတော့ဒေါ်နယ်ထရမ့်အနိုင်ရခဲ့တဲ့နောက်အမေရိကန်မြန်မာဆက်ဆံရေးဟာအပြောင်းအလဲမရှိနိုင်ကြောင်းမြန်မာနိုင်ငံရေးမှာထူးထူးခြားခြားတည်ရောက်မှုမရှိနိုင်ကြောင်းသုံးသပ်ပါတယ်
။ကျွန်တော်တို့သိထူးခြားဖြစ်မယ်မထင်ပါဘူး။ဒီလိုပဲပုံမှန်သွားမယ်ထင်ပါတယ်။သိထူးခြားမယ်မထင်ပါဘူး။မြန်မာနိုင်ငံရေးမှာအပြောင်းအလဲသိရှိမယ်မထင်ဘူး။ဒီတိုင်းမသွားမထင
်။ရွေးကောက်ပွဲအနိုင်ရကြောင်းသိရပြီးဒေါ်နယ်ထရမ့်ကမိန့်ခွန်းပြောကြားရမှာတော့တိုင်းပြည်စည်းဝါးရေးကိုနှစ်စာတိုးအောင်လုပ်မယ်လို့ကြေညာခဲ့တယ်လို့နိုင်ငံတကာဆက်ဆံရေးမှာလည်းအမေရိကန်ပြည်ထောင်စုနဲ့တင်းမြတ်လိုတဲ့တိုင်းပြည်တွေနဲ့အပြန်အလှန်တင်းမြတ်အောင်ကြိုးပမ်းသွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။နိုင်ငံရေးအကဲကတ်ဦးကျော်ဝင်းကတော့လူကြိုက်များတဲ့မူဝါဒတွေကဘာမှာရေပန်းစားလာမှာကိုပဲစိုးရိမ်တယ်လို့ပြောပါတယ
်။အမေရိကန်သမ္မတရဲ့လုံပိုင်ခွင့်ရှိရဆိုပေမဲ့သူ့မှာကျွန်တော်တို့ solution တော့အထင်အကျေရှိတာ။အဲ့တော့သူချင်းကတော့လုံလို့ရမယ်မထင်ပါဘူး။ကမ္ဘာနိုင်ငံရေးမှာ popularization ဖြစ်စားလာလို့မထင်ဘူး။လူကြိုက်များတဲ့အပေါ်စားလူကြိုက်များတဲ့အယူအဆတွေထိတ်တက်လာပြီဆိုလို့ရှိရင်တော့ဒီမိုကရက်တစ်တမိုးတွေပဲကအကျပဲရောက်မှာပေါ့ဒါတွေကတော့တော်တော်အရေးကြီးလိမ့်မယ်ချမ်းတယ
်ရွေးကောက်ခံသမ္မတထရန့်ကတော့အပြင်းထန်ရှင်ပြန်ခဲ့ရတဲ့မဲဆွယ်စည်းဝေးကာလအတွင်းသဘောထားကွဲလွဲမှုတွေအကြီးအကျယ်ရှိခဲ့ပေမဲ့တိုင်းပြည်ကိုစူးစီးညှဉ်းညွတ်အောင်လှုပ်ဆောင်မှာဖြစ်တယ်လို့လည်းကတိပြုပြောဆိုထားပါတယ်